မြန်မာနိုင်ငံမှာပြည်တွင်းစီးပွားရေးတိုးတက်အောင်ပထမဝယ်မှာစနစ်ကိုပြန်ကျင့်သုံးဖို့စစ်ကောင်စီခေါင်းဆောင်ကပြောဆိုခဲ့တာပေါ်ဝေဖန်မှုတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုမတ်သိန်းကြီးထက်ကပြောပြပေးပါဦးခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းနေပြည်တော်မှာလုတ်ခဲ့တဲ့အစိုးရစီးပွားရေးတစ်ခုမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစီးပွားရေးမှာဒီစနစ်ကိုကျင့်သုံးဖို့ပြောဆိုခဲ့တာဖြစ်ပါတယ်။တမဝါယမအသင်းများဖွဲ့စည်းပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ကုန်ထုတ်လုပ်ငန်းများမှာတမဝါယမစနစ်ကိုကျင့်သုံးကာဆက်ယုံအလုပ်ယုံများတည်ထောင်စီလိုတယ်လို့ပြောပါတယ်။အဲ့ဒီလိုဆောင်ရွက်နိုင်ဖို့စစ်ကောင်စီကအရင်နှီးနှီးပညာနဲ့တခြားလိုအပ်တာတွေကိုထောက်ပံ့ကူညီသွားမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီစနစ်ဟာအကောင့်ထက်အစိုးပုံများနိုင်တယ်လို့ဆိုရှယ်လစ်ခေတ်တမဝါယမမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ဦးချင်းမြင့်ကပြောပါတယ
်။ဘယ်စီမြင်လဲတရုတ်တို့ကမ္ဘောဒီးယားတို့လာအိုတို့ဗီယက်နမ်တို့ကတော့မှာဈေးဝယ်စီးပွားရေးစနစ်ကိုပြန်သွားတာ။ဈေးဝယ်စီးပွားရေးစနစ်ကိုမကျင့်သုံးတော့ဘဲနဲ့တမမှာစနစ်ပြန်သွားမယ်ဆိုတဲ့ဥစ္စာဟာဘယ်လိုအောင်မြင်မလဲ။ပြောဘယ်လူတွေကလာရင်းနှီးမြှုပ်နှံပါလဲ။ပြအဲ့လိုဆိုကိုထောလုပ်ဘူးတွေကဘယ်လိုလုပ်ပြန်ပါလဲ။ဒီဈေးကွက်စီးပွားရေးစနစ်ကိုသူမနိုင်တော့ဘူး။ဘယ်လိုမှမနိုင်တော့မနိုင်တော့တဲ့အခါကျတော့ကြီးနေလက်နိုင်အပေါ်ကနေအာဏာနဲ့အုပ်ချုပ်မဲ့တမမှာစနစ်ကိုပြန်ပေါင်တဲ့ပုံမှာတမမှာစနစ်ကလူထုဆန္ဒမပါဘဲနဲ့လုပ်မရဘူးမအောင်မြင်ဘူး။လူထုဆန္ဒပါမှာပြောလေအပေါ်ကအုပ်ချုပ်တဲ့လူကလည်းဒီမိုကရေစီအစိုးရဖြစ်မှာအောင်မြင်တာပြောအဲ့ဒါတော့မှဘာဆိုးကျိုးဖြစ်လဲဆိုတော့မကောင်းတဲ့ပစ္စည်းတွေကိုပြည်သူတို့စားသုံးရတယ်တန်းစီရတယ်အချိန်နေကုန်နေတော့လက်စားတယ်အဲ့အဲ့လိုမျိုးတွေပေါ့ကွာအဲလုပ်ငန်းဝင်ရှိတဲ့ချမ်းသာသွားတယ်အဲ့ဒီဟာတွေပဲဆိုးကျိုးတွေရတော့နော်
လက်ရှိဒီဇယ်ဖွဲ့စည်းပုံမှာဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့တရားဝင်ပြတ်ထန့်ထားတာကြောင့်ဒါကိုဖီလာဆန့်ကျင်ပြီးတမဝယမစနစ်ကိုပြန်ထူထောင်ဖို့လုပ်တာကဖွဲ့စည်းပုံကိုပြက်ပြယ်စေတာဖြစ်တယ်လို့ဖွဲ့စည်းပုံကိုကျော်လွန်လှုံ့ဆော်တာဖြစ်တယ်လို့ဥပဒေပညာရှင်တို့ကထောက်ပြပါတယ်။ဟိုကုမင်းလေးတ
ို့ကလုတ်ကျင်လုံးတဲ့သဘောပဲ။တခြားဖွဲ့စည်းပုံကျန်ဟုတ်မယ်ကောင်က35မှာတည်ရင်ကြားထားတာပြီလား။နိုင်ငံတော်ရဲ့စီးကွက်စီးပွားရေးစနစ်ဒီဘေးကစီးပွားရေးစနစ်ဖြစ်ပြီလို့ပြောထားပြီကြာအဲ့တော့ကိုကဘာပြန်ပြောတော့ဘူးဆိုတော့ဒီကဒီမှာဈေးကွက်စီးပွားရေးစနစ်မှာတဲ့အစိုးရကဘာမှဝင်တော့ပြီးတော့ဆက်ဖက်ပိုင်းမှမရှိလို့တော့မှစနစ်ကိုတုံးမယ်ဆိုတော့ဒါအသေးပဲမရှိဘူးလေဒါနဲ့တော့ရှိချင်ဘူးကိုက35နဲ့အတိလက်ဆန့်ကျင်လို့ကိုမင်းတို့အစိုးရဘွဲလိုက်တော့မှပြင်းနေပြီဖွဲ့စည်းကြည့်ထောင်ပြီးလုပ်ကြတာတော့ရှိသွားရှိမှာပေါ့တို့တော့ဒီဝါရီစနစ်ဒီလိုမျိုးတမမစနစ်ကြီးအစဉ်ပြောင်းလို့ကတော့ဘယ်လိုမှမအောင်မြင်နိုင်ဘူး။အောင်မြင်ကြအကြောင်းဘာမှမရှိဘူး။ဒီကပိုပြီးခက်ခဲသွားမှုဒီကပိုပြီးဒုက္ခရောက်သွားမှုပဲရှိတယ်။
ဒီစနစ်ကိုပါလီမန်ခေတ်1950ပတ်ဝန်းကျင်မှာစံစဘာနဲ့ကောက်ပဲတီးနံရောင်းဝယ်ထားမှာပဲကျင့်သုံးခဲ့ပြီမဲ့ဆီယနာရှင်ဥနေဝင်လက်ထက်1962ခုနှစ်ပတ်ဝန်းကျင်မှာတော့လေယာဂန္ဓာ၊တန်ငါဂန္ဓာ၊တစ်တောဂန္ဓာ၊ဆက်မှုလက်မှုဂန္ဓာ၊လျှက်စစ်ဂန္ဓာ၊စောက်လုပ်ရေး၊ငွေရေးကြေးရေး၊လူမှုရေးအင်ဟာပြည်တွင်းလက်ကားကုံသွဲရေးပြည်တွင်းလက်လီကုံသွဲရေးခန္ဓာများစတဲ့ခန္ဓာအလုံးမှာပါလုတ်ကင်လာခဲ့တာဖြစ်ပါတယ်။အမည်မဖော်လိုတဲ့ရန်ကုန်မြို့ကအမျိုးသမီးတူကတော့တမဝါယမမှာစံတန်းစီပြီးစားခဲ့ရတဲ့ငယ်စဉ်အတွေ့အကြုံကိုပြောပြပြီးတန်းစီစနစ်ပြန်သွားရမယ့်အခြေအနေကိုမနှစ်မြို့ဘူးလို့ဆိုပါတယ
်။စံလေးတတိယကိုဘယ်လိုထဲကနေသွားတန်းစီရပြီးတော့စံငစိမ့်စံလေးပေးတာကြမ်းထော်ပြီးတော့မျက်စိလေးဘလဘွားလေတမဝယ်မှာလေအဲ့လိုရွှေဝါစက်ပြတောင်းတို့ဟိုနေဖျားနိုင်လို့နိုးစီတို့အဲ့ဒီလိုပေးလေအဲ့လိုသွားတန်းစီရတာလေအဲ့လိုတန်းစီတန်းစီပြီးတော့
စီးပွားရေးပညာရှင်တို့ကတော့စစ်ကောင်းဆောင်အနေနဲ့ဒီစနစ်ကိုကျင့်သုံးမယ်ဆိုရင်တိုင်းပြည်စီးပွားရေးပိုဆိုးလာနိုင်တယ်လို့ပြောပါတယ်
။ဒီမှာတင်ချင်းကြီးတရားခင်မပြနိုင်ဘူး။အောင်မြင်ရအောင်လည်းမရှိ။တမမရဲ့ဘောတရားကအများကြီးကောင်းလေ။ဟိုတကယ်ကြည့်ရအောင်ကောင်းတဲ့ပုံနဲ့အကျိုးများရှိတဲ့စနစ်တွေပဲ။အဲဒီကတော့တမမမောင်မြင်နေဘူး။နော်။ဒါနဲ့လည်းကျက်တယ်။ဒါနဲ့လည်းရှိကနေရော။အုပ်ချုပ်ရှင်မနေစနေရော။အချင်းစနေရော။ဘောင်းရီမှုကြောင့်လည်းရှိတယ်။ဒါကလည်းဘောလုံးနိုင်ငံသားဆိုတာမြိုက်တန်တဲ့ဆိုတာလေစိတ်ကူးပေါက်ရတာ။ Impersonally ပေါ့နော်စိတ်ကူးပေါက်ရတဲ့ဘောဆန်တာပဲ
။မြန်မာဆိုရှယ်လစ်ပါတီခေတ်တစ်ခုလုံးတမဝါယမစနစ်ကျင်းသုံးခဲ့ပြီးနောက်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်1992ပတ်ဝန်းကျင်မှာ1990တမဝါယမအသင်းဥပဒေပါပုံမှန်တချို့ကိုဈေးကွက်စီးပွားရေးစနစ်နဲ့အညီပြင်ဆင်ဖြည့်ဆွတ်တာတွေပြန်လည်ပြုလုပ်ခဲ့ပါတယ်။ တမဝါယမအသင်းဥပဒေကိုထပ်မံပြင်ဆင်ပြဋ္ဌာန်းခဲ့ပြီးတမဝါယမအသင်းတင်ညာဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာဒီစနစ်ကိုကျင့်သုံးတာတိတ်မရှိခဲ့ပါဘူးရှင်။